တကြံတွင်မှာအပူဒဏ်ကိုခံကြရသလိုဒီနှစ်အတွက်တော့ Ultra Violet Light လို့ခေါ်တဲ့ခရမ်းလွန်ရောင်ကြီးရဲ့ဒဏ်ကိုပါရောပြီးခံရနိုင်ချေရှိတာမို့ဒီအန်ရဲနဲ့ပတ်သက်ပြီးသိထားသင့်တာတွေကိုဒီတစ်ပတ်မှာပြောပြပေးပါစီ American နိုင်ငံက WSI နိုင်ငံတကာမူလဝတ္ထအဖွဲ့ရဲ့ IntelliCast website မှာဒီတကြံတွင်မြန်မာနိုင်ငံမှာရှိမဲ့အပူချိန်ကိုကြည့်ရင်နေ့အခါမှာအပူချိန်100ဒီဂရီဖာရင်ဟိုက်ကနေ102ဒီဂရီဖာရင်ဟိုက်ထိရှိနေမယ်လို့ခန့်မှန်းထားတာကိုတွေ့ရပြီးခရမ်းလွန်ရောင်ကြီးကျရောက်တဲ့အညွန်ကိန်းကတော့ဆက်တက်မှာရှိနေတာတွေ့ရပါတယ်။ပြင်းထန်တဲ့အပူတန်းကြောင့် heat stroke လို့ခေါ်တဲ့အပူရှက်တဲ့ဝေဒနာဟာအသက်ပါဆုံးတဲ့အထိဖြစ်နိုင်တယ်လို့ခရမ်းလွန်ရောင်ကြီးကလည်းလူကိုဒုက္ခပေးနိုင်ပါတယ်။နေရောင်ထဲမှာပါတဲ့ IR လို့ခေါ်တဲ့ infrared အနီအောက်ရောင်ကြီးကနေပူလောင်တာမျိုးကိုဖြစ်စေပါတယ် UV လို့ခေါ်တဲ့ ultraviolet ခရမ်းလွန်ရောင်ကြီးကတော့မပူပေမဲ့အရေပြားကိုထိခိုက်စေနိုင်တယ်လို့ gene လို့ခေါ်တဲ့သက်ရှိမျိုးဗီဇကိုပျက်စီးစေနိုင်တာပါဒီလိုအန်ဒီယေပေးတဲ့ခရမ်းလွန်ရောင်ကြီးကနေလူအရေပြားအတွက် photochemical ဓာတုအစိတ်တက်နိုင်တာတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါပါ
။ဒါကပြအပေါ်တော့စတက်ဆီယာဆိုတဲ့လေဒီထဲမှာသူတို့အတော်ဆိုရှိတယ်။အဲ့ဒါဒီကဒီကြရဲလောက်ရှိနေပါလေ။ဒါမှမဟုတ်ဆက်ရတဲ့ဒီဒီတိုက်ကိုသူကအကပြည့်ထိခါတယ်။ဒါပေမဲ့ဒီယူရကြီးအကပြည့်ပြီးရဲ့ပုံစံက GX လို့ခေါ်တယ်ကျွန်တော်တို့ဒီဦးဆက်ဒီအဲကွန်လေးဟာရေကဲတူတာလေးမှာသုံးတယ်။ကလိုရိုဖလိုကာဗွန်ဂျပွန်ကြောင့်ပုံစံကစတင်ဖြစ်စီရ။ဒီ flux ကတကယ်တူဒီလိုတမန်ထဲမှာမဟုတ်ပါဘူးကျွန်တော်တို့က compressor နဲ့ထည့်ရင်ဒါမှမဟုတ် compressor ပေါက်တဲ့ခါပေါက်တဲ့ခါမတုံးတဲ့ခါမှာ flux ကလေးတစ်ခဲရောက်သွားတယ်ရောက်သွားတော့သူတို့ဟောဒီပါပါပါလာတယ်ကျွန်တော်စတည်တာ1900စိတ်ပါဒီမရှင်နဲ့တည်တယ်ရဲ့တဲ့ဆန်လန်တဲ့ဆက်ဝိုင်းမှာတည်တာဖြစ်တယ်အဲဒီမဲ့အခုချိန်မှာဒီကဘာလုံးမှာအဲ့ဒီပြဿနာဆက်ကြည့်ရတယ်ဒီစမိုင်းအချိန်မှာလည်းဒီကပေါက်ဝင်နေတယ်အဲ့ဒါကြောင့်ဒီထာယူရဒီချုပ်ကလပ်စီရယ်ခေါ်လို့ရတယ်။ဒါကြောင့်အမှန်တမ်းသတိထားအောင်လုပ်ခဲ့ပါလား
။ဟာ။အိုဆုံးကပျက်စီးစေတဲ့ drop bomb ပေါ့နော်။အဲ့ drop bomb နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
။အိုဆုံးကပျက်စီးနေတဲ့ drop bomb ကတော့ကလိုရိုဖလိုကာဗွန်ဆိုတဲ့ drop bomb ဖြစ်တယ်။အဲ့ကလိုရင်းကလိုရင်းနဲ့ကာဗွန်သုံးခုပေါင်းလာတယ်။ကျွန်တော်တို့ဘာနဲ့ပြီးလဲဆိုရင်မြင့်ချီမှာကလိုဖောင်းလို့ဖြစ်တယ်။ဒါပေမဲ့ကလိုဖောင်းမှာကာဗွန်ရယ်ဟိုက်ဒရိုဂျင်ရကလိုရီးယားပါတယ်။ခုဒီမှာကျတော့ကာဗွန်ရကလိုရီးယားကလိုရီးယားပါတယ်။အဲ့ဒီကောင်ကပေါ်စင်းလာတော့သူရှာကောင်နဲ့တုံးတဲ့ဓာတ်မကြည့်ဘူး။ဓာတ်မကြည့်တော့သူ့ကိုအကြာကြီးတုံးလို့ရတယ်။အမှအေးချင်းအောင်သူကအပူတွေကိုသူကဆုတ်ယူသွားလို့ရတယ်။သူ့အဖြစ်ကျတော့ကွန်ပရက်ဆာနဲ့ချက်လာဆိုရင်သူ့ကိုအောက်ချင်းချင်းနဲ့ပြေပြလိုက်ရင်တယောက်ရှိတဲ့အပူတွေကိုပြူယူသွားတယ်။ပြူသွားတော့သူကအေးအေးပြန်ခံလိုက်ရင်ဒီတိုင်းကအေးအေးပြန်ဖြစ်လာတယ်။အမှတုံးတော့အုံးတွေ့တဲ့ပြည်စုရှိတယ်။ဒါကြောင့်ဆယ်လူနဲ့တစ်ခုတုံးပြီးတော့ဒါတွေကိုတုံးတယ်။တုံးနေရင်လည်းပြဿနာဖြစ်တာပဲလေ။အဲဒါမှပုံစံတော့ပြက်တယ်။ပုံစံကပြက်တဲ့အားကိုဒီကက်မစ်ကအကုန်လုံးစောင့်ကြည့်လိုက်တာတော့အခုနာစာဒါကိုဘာကြောင့်ပြက်လဲ။ဆက်တလိုက်ကနေတော့ဒီမှာတစ်ခွားကိုလေ့လာတော့ရှင်းတယ်လို့ပြောတယ်။ဒီလောက်ထိလုံနိုင်တော့မသိဘူး။ဘာကြောင့်လဲဆိုသူတို့ငွေကိုယူဆတာအတန်တစ်သမုတ်တရားဒီကဲပြင်းနာဆက်ဝိုင်းပေါ်တဲ့ပေါက်တယ်လို့ထင်တာ။ဒါနဲ့အခုကတော့ဒီအားရှာတိုင်းမှာရောပြောပါမှာရောပေါက်တဲ့နေရာကြီးရှိတယ်ပေါက်တယ်ဆိုတော့တကယ်ပါသွားနေတာပါဒါကြီးကိုပြန်ပြင်ဖို့ဆိုတာစစ်ပေါ်များကကြာပါပါနောက်ခင်း50လောက်မှာပြန်ကောင်းလို့လေ့လာတွေ့ရှိတာပ
ါခရမ်းလွန်ရောင်ကြီးကဘာတွေအဆိုးကျိုးတွေဖြစ်စေပါလဲဆရာ
ခရမ်းလွန်ရောင်ကြီးကတော့တကယ်လေတော့ကောင်းလာလဲအများကြီးတော့ကျွန်တော်တို့သူ့ကိုယူခိုက်ခဲ့ဒီပါရအများကြီးကုန်လို့ရပါလေဆိုတော့ဆိုးကျိုးကတော့ကျွန်တော်တို့ဂျင်းချီပေါ့ရေလူဗီဇာကိုဖြတ်စီနိုင်တဲ့အနေအထားမှာရှိတယ်။အဲရေလူဗီဇာဖြတ်စီနိုင်ရင်တချို့နေရာမှာကန်ဆာဖြစ်လာပါရဲ့။ဒီအဖြစ်နဲ့ဒီကအရေးကြီးတဲ့အရေးရာပေါ်ကိုစတော့ပြီးဆိုရင်အဲ့ဒီရာစတော့ပြည့်စီလိုက်။ဒီရာစပြည့်စီလို့ရင်အဲ့မှာကျွန်တော်ကအပြင်ကရောဂါကြီးကားကိုထားတယ်။ဒီရာဖြတ်စီရင်တန်းတဲ့ဟာရောဂါကြီးအများကြီးပေါ်လာတယ်။ဆဲလို့ရောင်ကြီးကသူကဂျင်းချေကိုဖြတ်စီရဆိုတော့ပေါ်အမြဲတမ်းကြားလာရင်အတင်းတွေမှာပြက်စီတာပေါ့နော်လူတွေးဆန်ကအတင်းကိုကူးတီးနေတာအတင်းနဲ့မရှိရင်လူတွေးဆန်နေမရှိ ဘယ်လိုယူပြီးသားအများကြီးကြမှာဆိုရင်အပြင်တည်းလည်းမရှိတော့ဘူး။အဒုက္ခရောက်တော့မှာ။အဲ့တော့ mask ကိုလေ့လာတဲ့အခါမှာအိမ်ကကျိုးပေါ့လေ။အဲ့ဒီလိုလေ့လာတဲ့အခါမှာသူ့ဒီမှာ struggle ဖြစ်ရလည်းမရှိဘူး။လေလို့မရှိတယ်သူကအပေါ်ကနေတော့ကြလာတဲ့ခဲလုံးရောင်ချီတယ်ဘယ်လိုမှကာကွယ်ရမရှိဘူး။ဒါကြောင့်အယူအဆဆက်ကြိုက်ကြနေတဲ့အတွက်အဲ့ဒီမှာစိတ်ပြန်လည်းမရှိဘူး။စိတ်ပြန်မရှိရင်အကောင်ကောင် bacteria တွေလည်းရှိလို့မရဘူး။မရှိရင်လည်းသူကတော့ပြောမနေနဲ့။ဒါကြောင့် UV အကဘာကြီးကိုကြောက်လာမယ်ဆိုရင်ဒီဘာကြီးဖြစ်စည်းသွားအောင်လုပ်နိုင်ရဲ့လို့ယူဆကြတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီခင်းလွန်ရောင်ကြီးကိုကာကွယ်ဖို့တုံးတဲ့အရေပြားပေါ်မှာလိမ့်တဲ့ဒီလိမ့်စေးတွေရဲ့အကျိုးအပြစ်လေးနည်းနည်းပြောပြပေးပါဆရာ
အဲ့တော့ water base နဲ့ဟိုလေ water base ဆိုတဲ့မျိုးရှိရဲ့ CB နဲ့တုံးလိုက်ရေနဲ့တုံးတာပေါ့အဲ့ဒီကောင်ကကျွန်တော်တို့ UV ကိုကာကွယ်နိုင်တဲ့concept ကောင်ပေါင်းစီရှိတယ်အဲ့ဒီကောင်ပေါင်းစီနဲ့ UV နဲ့တက်ပြီးသွားလာအဲကိုထပ်တော့ပြန်လာမရှိဘူး။ဒါပေမဲ့အကောင်တက်တက်ပြီးနေကုန်သွားတယ်။အခုလောလောဆယ်မှာတော့သူတို့ဒီ scan ပေါ်မှာစာကွယ်နိုင်တဲ့အရာဆိုတာဟာခက်ကခဏတော့လုံနိုင်နေဆိုတော့သဘောပေါက်လာကြတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ UV စာကွယ်နိုင်တဲ့အနေထားဟာပုံညာလေးတော့ပဲရှိပါလေ။ကျွန်တော်တို့ဘုံပါဒီဆိုတော့သလက်ခါတယ်။ကျွန်တော်လေးကိုစာကွယ်နိုင်အောင်လို့ကျွန်တော်ယူစားတယ်။ဒါကဘယ်လောက်ထိစာကွယ်မလဲ၊ဘယ်လောက်စာကွယ်မလဲ။အခုအင်ဂျက်စာဘုံပါဒီကြတာ17လောက်ပြီးရှိရယ်။ဘုံဒီ17ရှိရယ်။ဒီကနေ့17ကျော်ရင်အန်ရစရှိပြီ16လောက်ကျအန်ရရှိတယ်ဒါပေမဲ့17တောင်မှအကြာကြီးနေမှုထဲမှာနေရင်ဆိုရင်ဒါအန်ရရှိနိုင်တယ်ဒီမှာလို့သူကဖြည်းဖြည်းချင်းနေရရှင်ဖြစ်နေတယ်ဒီဖိုတိုကမ်မီရီရှင်ကအမှန်တော့ပြောက်ပြောင်းပါလေဒါတစ်ခါစဖြစ်ပြီးချက်ရေးဖြစ်သွားနိုင်တယ်သူကအတော်လေးလိုသူချရမှာဖြစ
်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။